မြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးတဲ့နောက်ပိုင်းဘာသာရေးလွတ်လပ်ခွင့်ပို့ပြီးကျဆင်းသွားတယ်လို့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနရဲ့2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်ဒီပေါ်မြန်မာပြည်တွင်းကမတူကွဲပြားတဲ့ဘာသာဝင်တွေရဲ့သဘောထားအမြင်ကဘယ်လိုရှိနေပါလဲရှန်ကုန်ကပေးပို့လာတဲ့သတင်းကိုမမ်းမြသစင်အောင်ပြောပြပေးပါဦးခင်ဗျာ
American နိုင်ငံသားဝန်ကြီးဌာနရဲ့အစွန်လာနှစ်ရဲ့ကြာသာပတေးနေ့ထုတ်ပြန်လိုက်တဲ့2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဟာအာဏာသိမ်းပြီးနောက်ပိုင်းမှာပို့ပြီးတော့ကျဆင်းသွားတယ်လို့ဖော်ပြထားပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကိုယ်ခွင့်ရှိပြီးဘာသာရေးယုံကြည်မှုအပေါ်စော်ကားပြောဆိုရာနဲ့အသိဖြစ်ခြင်းတို့ကိုတားမြစ်ထားပေမဲ့ဘာသာရေးခွဲခြားကန့်သတ်မှုတွေနှိပ်ကွပ်မှုတွေကတော့ရှိနေသေးပဲလို့ဖော်ပြထားပါတယ်။ဆီယနာတိမ်ပြီးနောက်ပိုင်း2020ခုနှစ်ဧပြီလတုန်းကရန်ကုန်ကဗလီတစ်ခုမှာအစ္စလမ်ဘာသာရေးဆရာတဦးကိုအမျိုးသမီးဝတ်စုံဝတ်နှကန်းညီဆိုပြီးကျိုးဆွဲချတတ်ဖြတ်ခဲ့တဲ့ဖြစ်ရပ်ကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။လူမျိုးမရွေးဘာသာဘောင်းစုံကိုပရဟိတာကူညီပေးနေတဲ့အစ္စလမ်ဘာသာဝင်တဦးကတော့အရင်ကတည်းကရှိခဲ့တဲ့ဘာသာရေးဖိနှိပ်ခံရမှုဟာအခုဆီယနာတိမ်ပြီးတဲ့နောက်ပိုင်းမှာပိုဆိုးလာတယ်လို့ပြောပါတယ်။
သူတို့တွေကဘာသာရေးကိုဖိနှိပ်ကြတယ်ဘာသာရေးကိုအတုံးချနေတာပုံများတယ်သူတို့အတုံးချတဲ့တူနဲ့တူဘာသာတစ်ခုနဲ့တစ်ခုကိုရန်တိုက်ပေးလိုက်လို့ရှိရင်အဲသူတို့တွေရဲ့အောင်မြင်မှုကရနိုင်မယ်လို့သူတို့ကထင်နေတာအဲ့လိုမျိုးလဲသူတို့အရင်ကလည်းလုပ်တယ်ဘာသာချင်းချင်းဗုဒ္ဓဘာသာနဲ့အစ္စလမ်ဘာသာတွေကိုရန်တိုက်ပေးမယ်အခုစာလာချက်မှလည်းဒီတိုင်းပဲသူတို့ဘာသာရေးကိုမီးဝေးမယ်မီးဝေးပြီးသူတို့လိုချင်တဲ့ဟာမျိုးပုံစံမျိုးတွေကိုသူတို့ဖန်တီးမယ်ယူမယ်ဒီဘာသာရေးဖိနှိပ်ကြတော့အစ္စလမ်ဘာသာဝင်တွေဘာသာရေးဖိနှိပ်ခံတာအခုမှမဟုတ်အရင်ကတည်းကကျွန်တော်တို့ဘိုးဘေးတွေလက်ထက်တွေကတို့ဖိနှိပ်ခံရတာကျွန်တော်တို့မျိုးနောက်မျိုးဆက်အစ်စ်ထိပြောပါတော့နော်ဖိနှိပ်ခံရတော့အခုထိရှိနေလုံးပဲ
ဆီယနာတိမ်ပြီးနောက်ပိုင်းဖြည့်ဆည်းခံရတဲ့အထယ်လူနေအင်ဂျီတွေအပြင်ဘာသာရေးအဆောက်အဦတွေလည်း100နီးပါးလောက်ရှိပါတယ်ကုလအဖွဲ့အစည်းတွေနဲ့လူခွင့်ရေးအဖွဲ့တွေရဲ့အချက်အလက်တွေကိုကိုးကားထားတဲ့အာရှကက်သလိပ်အသင်းတော်များတင်လွှာ UCA ရဲ့ထုတ်ပြန်ချက်မှာခရီးယံဘာသာဝင်အများစုနေထိုင်တဲ့ချင်းပြည်နယ်တစ်ခုထဲမှာတင်ဘာသာရေးအဆောက်အဦ62ခုလောက်မိရှုခံရတယ်လို့ဖော်ပြထားပါတယ်။ခရီးယံဘာသာရေးခေါင်းဆောင်တဦးကတော့ကိုယုံကြည်ရာကိုယ်ကွယ်ခွင့်ရှိတဲ့အနေအထားဟာအခုအချိန်မှာအများကြီးကွာခြားသွားတယ်လို့ပြောပါတယ
်။ကွာခြားမှုတော့အများကြီးပဲပေါ့။အများကြီးကွာဟပ်အရင်တော့ကိုယ့်ဘာသာတရားတိုင်းပဲလွတ်လွတ်လပ်လပ်ကိုယုံကြည်ရာကိုဝုတ်ပြကိုယ်ကွယ်ခွင့်ရတယ်လှုပ်ဆောင်ခွင့်ရှိတာပေါ့။ဒီနောက်ပိုင်းကအမြဲတမ်းကျွန်တော်တို့ထိတ်လန့်နေရတာပေါ့ဝူပြူကိုကိုရတော့မှဟိုအဲဒီလိုမျိုးကြော်ရှင်မှုကမရှိတလောက်ပဲခံစားမြင့်ပါလေပေါ့အဲဆိုတော့အမြဲတမ်းအချိန်အမျိုးမျိုးကိုကျွန်တော်တို့နားဆွနေရတာပေါ့အခွန်ကြောင့်ကိုယုံကြည်တာတော့ယုံကြည်ဝူတော့ဝူပြူတယ်ဒါပေမဲ့အဲဒီလိုမျိုးတော့မဟုတ်အမြဲကွာခတ်ပါလေပေါ့
American ရဲ့2020ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထဲမှာတိုင်းသားလက်နက်ကင်တွေကရခိုင်တပ်မတော် AA ကလည်းသူ့ဒေသတွေကခရီးယံဘာသာရေးခေါင်းဆောင်တွေကိုစစ်တင်တန်းအာဓမတက်ခိုင်းတာအခကြေးငွေမပေးဘဲအလုပ်စီခိုင်းတာတွေရှိတယ်လို့ဖော်ပြထားပါတယ်2020ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာရေးသားရမှာအဓိကပါဝင်ခဲ့တဲ့ American အစိုးရတန်တမန်Rashid Hussein ကမြန်မာနိုင်ငံနဲ့တရုတ်နိုင်ငံမှာလူနည်းစုဘာသာရေးအတိုင်းဝိုင်းတွေအပေါ်မကြတိခင်ချိန်ကာလတုန်းကလူမျိုးတွေတက်ပြတ်မှုကြီးကျူးလွန်ခဲ့တာကိုတွေ့ရတယ်လို့ပြောပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှားပြီးအသင် AAPP ကပြုစုထားတဲ့စီရင်အရာဆီယနာတိမ်ပြီးနောက်ပိုင်းဖန်စီထိမ့်သိမ်းခံရတဲ့တန်ကားတော်35ပါးနဲ့ခရီးယံတင်ယုတ်ဆရာတော်6ဦးရှိတယ်လို့အစိုးရခန်းစာကဖော်ပြပါတယ်။American နိုင်ငံသားဝန်ကြီး Anthony Blinken ကဘာသာရေးလွတ်လပ်ခွင့်အပေါ်လေးစားအတိမတ်ပြုတာဟာအခြေခံအကျဆုံးလူခွင့်ရေးဖြစ်တယ်လို့အစိုးရခန်းစာထုတ်ပြန်နေနေမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာစစ်တပ်ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကအစ္စလမ်ဘာသာဝင်ရိုဟင်ဂျာတွေအပေါ်လူမျိုးလုံးတပ်ဖြတ်မှုနဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ပြီးလူမျိုးရေးဘာသာရေးနှိမ်ချဆက်ဆံတာတွေရှိခဲ့တယ်လို့ပြောဆိုပါတယ်ရှင်။